ထိုင်းကပြန်လာတဲ့မြန်မာနိုင်ငံသားတွေထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာကနေခရီးစက်မရပဲဒုက္ခရောက်နေတဲ့အခြေအနေကိုပြောပြပါမယ်။ COVID-19 ဗိုင်းရပапရောဂါသားစီးကာကိုရေးသွားလာမှုပိတ်ပင်ကန့်သတ်ထားချိန်ထိုင်းမြန်မာနယ်စပ်ဖျားသုံးစုဒေတာမှာထိုင်းပြန်မြန်မာရွှေ့ပြောင်းလုံသမားတရာကျော်ဟာနေရပြန်မရပဲတောင်းတင်နေပါတယ်။အဲ့ဒီလို့သမားတွေဟာရာဘာဂျန်ထဲမှာဖြစ်တယ်လို့နေထိုင်နေရတယ်လို့ဖျားသုံးစုမျိုးကယ်ဆယ်ရေးတာဝန်ခံဥအောင်စိုးကပြောပါတယ
်အခုကကျွန်တော်တို့တက်ဖွဲ့စီတွေမှာဒီလိုပြန်တိတ်မိနေတယ်တရားနဲ့နှစ်ယောက်တည်းကျွန်တော်တမဲတော့နေတယ်ဘူးပြောမယ်အိမ်ကလည်းမကြည့်ဘူးသူတို့နေတဲ့နေရာမှာလေဖြစ်တယ်လို့သွားအိမ်နေကြတယ်အဲ့လိုမျိုးတော့သူကကျွန်မဖျားသိမ်းအိမ်နေကြတယ်ကျွန်မကြီးရတယ်မကောင်းဘူးလေတကယ်လို့သူကဗိုင်းရပ်စ်မျိုးပါလာတာခါကျဒီကြီးရောဒုက္ခရော
ဒီပြည်တော်ပြန်နေဟာတရားမဝင်လမ်းကနေဝင်ရောက်လာပြီးလမ်းပိတ်ထားတာကြောင့်ခီးဆက်မရဖြစ်နေတာပါဒီလမ်းကြောင်းပြန်ဖွဲ့ဖို့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကြိုးပမ်းနေတယ်လို့ဦးအောင်စိုးကဆက်ပြောပါတယ
်ဦးကတက်ကဖိတ်တယ်ဦးပြည်တော်ပြန်ဖိတ်တယ်မဟုတ်ညာကီနေစုကတော့မဖိတ်တော့ဘူးကီနေစုကတော့အုပ်ပန်းခွင့်သာပြည်တယ်ဒီမှာစီပီစုတို့ကူတယ်ကူစိုးစားဖောက်ရတယ်ဖွင့်မှုတပြည်ဒီရေစုရောက်တင်ပြနေတယ်ဘယ်တင်ခွင့်မှာလည်းမသိဘူး
သူတို့နေရပြန်နိုင်ရေးအတွက်ဖျားသုံးစုမျိုးကအာနာပိုင်တွင်နဲ့ညှိနှိုင်းအကြောင်းကြားထားစေလို့နေမြေခံမွန်ပြည်တပ်ပါတီတာဝန်ရှိသူတွေကပြောပါတယ်။ COVID-19 ရောဂါကူးစက်ပြန့်နှံ့နေတဲ့ကာလမှာအခုလိုပြည်တော်ပြန်တွေစုဝေးရောက်ရှိနေတဲ့ပေါ်ဒေသခံတွေကစိုးရိမ်နေကြတာကိုကြံသောဒေသခံသူကမွန်ပါတာနဲ့ခုလိုပြောပါတယ်
။ကာလရောညကကမ်းတယ်။ဟောလကွမ်းကတည်းကပိုမတ်လာရန်ဟောကော
ယောဂဖြန့်တယ်လို့ဖြစ်နေတယ်ကျမတို့လည်းအပြစ်မထွက်ရဲတကားတွေပိတ်ထားတယ်ကလေးငယ်တွေလည်းရှိတယ်ဆိုတော့အိမ်မှာကိုယ်ပုံစံနဲ့ကိုယ်ကာကွယ်နေရတယ
်ဖျားသုံးစုမျိုးကဒေါက်တာပညာအောင်မိုးကလည်းဒီလူတွေကျမဗိုင်းရကာကွယ်ရေးစနစ်တကျရှိမနေတာကြောင့်စိုးရိမ်နေရတယ်လို့ပြောပါတယ
်အဲ့လိုအောက်စုလိုက်ပါလေအာကောင်းတင်နေတယ်တယောက်နဲ့တယောက်နေထိုင်တာအကွာဝေးဆက်ဆံရေးနောက်ပြီးတော့ဒီယောဂါကိုကာကွယ်ဖို့အတွက်နော်ဘလို့နေရမယ်ဘလို့ကြည့်ကြရမယ်ဆိုတဲ့ဥစ္စာကိုပညာပေးမှုကလည်းအားနည်းတယ်ဖိတ်ကုတ်မှုလည်းမရှိဘူးဆိုတော့ဒီပိုးရှိတဲ့လူတယောက်ယောက်ပါလာအုပ်စုလုံးမှာအားနည်းရှိတယ်ဒါတော့ကျွန်တော်တို့ရှင်းရင်ရတာပဲ
ထိုင်းနိုင်ငံထွေးမှာလူပေါင်း 2,300 ကျော် COVID-19 ရောဂါကူးစက်ခံထားရပြီးသေဆုံးသူ35ယောက်ထက်မနည်းရှိသွားပါပြီကူးစက်ခံထားရတဲ့သူတွေထဲမှာမြန်မာနိုင်ငံသားရှေ့ပြောင်းလူသမားတွေလည်းပါဝင်ပါတယ်ကျွန်တော်နိုင်ကုန်းအိမ်ထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့ထားပါရစေ